ကိုင်းတိုင်းဘူတလီမြို့နယ်မှာရှိတဲ့တွင်းတောင်ဟာသဘာဝစိမ်းပြာရင်းနှီးထွက်ခဲ့တဲ့ကမ္ဘာရှာရှာပါပါအင်းကြီးတစ်ခုဖြစ်ပါတယ်။ဒီတွင်းကထွက်တဲ့တွင်းပိုးတွေကိုလက်ဖက်ထဲထည့်စားတဲ့အလေးရှိခဲ့တာကာလအတော်ကြာနေပြီးခုတော့တွင်းပိုးတွေမထွက်တော့ဘူးလို့လက်ဖက်ကုံတွေတွေကပြောကြပါတယ်။မန္တလေးကအရေးတောင်လက်ဖက်မှာတွဲပါလာတဲ့ဒီတွင်းပိုးကြောင့်ပဲတွင်းတောင်ကိုလူသိသူသိများပြီးနောက်ပိုင်းမှာသဘာဝအလျောက်ပေါက်ဖွားတဲ့ဆေးဘက်ဝင်စိမ်းမြရင်းညှိကြောင့်တွင်းတောင်ကိုပိုအယုံဆိုင်လာကြပါတယ်။ Spiral Liner လို့ခေါ်တဲ့စိမ်းမြရင်းညှိဟာ Victamin ဓာတ်ပြည့်ဝပြီးသွေးမှာရှိတဲ့တကြားဓာတ်နဲ့အဆီဓာတ်ကိုလျှော့ချပေးပါတယ်။တန်ဓာတ်ချွတ်တဲ့လို့သွေးအားနည်းရာကိုကာကွယ်ပေးပြီးအစားရှောင်ရတဲ့ဆီးချိုဝေဒနာရှင်တွေအတွက်လိုအပ်တဲ့အာဟာရဓာတ်ဖြည့်တင်းပေးပါတယ်။ Protein လို့ခေါ်တဲ့အသားဓာတ်နဲ့ Vitamin ဓာတ်ကျွယ်ဝပြီးကိုလက်စထရောဆိုတဲ့လူခန္ဓာကိုယ်ကမကောင်းတဲ့အဆီဓာတ်ကျဆင်းစေရုံမကဗိုင်းရပ်စ်ပိုးအမျိုးမျိုးကိုတားဆီးတဲ့အတွက်အာဟာရဖြည့်စွက်စားဇီဝမျိုးစားနဲ့ဆေးဝါးထုတ်လို့ရည်တွေမှာသုံးတာပါကဘာမှာသဘာဝအတိုင်းစိမ့်ပြရည်ညှိရနိုင်တဲ့နေရာဆိုလို့မြန်မာနိုင်ငံချက်သမရနိုင်ငံနဲ့ကွန်ဂိုနိုင်ငံတွေမှာပဲရှိတယ်လို့ဆိုပါတယ်သိပ္ပံနီးကျသုတသနပြုတဲ့အခါဒီစိမ်းမြရင်ညှိဟာကဘာမြေကြီးစဖြစ်ထွန်းလာတဲ့လွန်ခဲ့တဲ့နှစ်3000လောက်ခရဲကပေါ်ပေါက်လာတဲ့ပထမဆုံးသက်ရှိအပင်ဖြစ်တယ်လို့လည်းပြောကြပါတယ်။ရိခအထွက်တိုးစီဖို့ဓာတ်မြေဩဇာသုံးတဲ့အခါပဝင်းကျင်ထိခိုက်တာမို့စိမ်းမြရင်ညှိကထုတ်လုတဲ့သဘာဝမြေဩဇာသုံးသင့်တယ်လို့လည်းပညာရှင်တွေကပြောကြတာပါ။ပညာရှင်မှမဟုတ်ဘဲကျောင်းမှာဓာတုဗေဒသင်ကြားဘူးသူတိုင်းရေဟာ pH 7ရှိရင်စိတ်ကြလက်ချတောက်သုံးနိုင်တဲ့ရေကျိုးအဆင့်မှာရှိတယ်ဆိုတာသိကြပါတယ်။တွင်းတောင်အင်းလေးကရေတွေကတော့ pH 7ထက်မြင့်နေတဲ့စိမ်းမြရေညှိရှင်သန်ဖြစ်ထွန်းတာလို့ပညာရှင်တွေကပြောပါတယ်။စိမ်းမြရေညှိဟာ pH 10အထက်မှာရှိတဲ့ရေမှာပဲပေါက်ဖွားရှင်သန်နိုင်တာပါ။တင်းပိုးနဲ့ပဲတွင်းတောင်နိုင်မယ်ကြီးချိန်ကကံပတ်ပတ်လဲမစိမ့်စိမ့်ဆိုးဆိုးလန်းလန်းဆန်းဆန်းနဲ့ကွန်းပင်တွေဝေးဝေးစားစားဝင်ရနေတာပါဒေသခံတွေဟာတွင်းပိုးလုပ်ငန်းပြင်ရာလုပ်ငန်းတွေနဲ့ဘိုးစင်ပေါင်ဆက်လုပ်ကင်စားတော့နေထိုင်လာရကကဘာမှာအင်မတန်မှအဖိုးတန်တဲ့စိမ့်မြရေညှိကိုဒီတွင်းတောင်မှာသဘာဝအတိုင်းတွေးရတဲ့အခါဒီထက်ပိုသဘာဝကျစေဖို့ရွာတွေရွှေ့ရပြောင်းရပါတယ်ဒါကလည်းလူသူမနီးပါမှသဘာဝပိုဆံမဲ့အတွက်ရွှေ့ပြောင်းခိုင်းတာလို့ပြောပါတယ်ဒီအတွက်ဆန္ဒပြပွဲတွေဖြစ်ခဲ့ပေမဲ့ရွာတွေရွှေ့ပြောင်းသွားရပါတယ်ရွာတွေလည်းရှည်သွားစိမ့်ပြရည်ညှိကိုစေဝါတွေလည်းထုတ်လို့ပါမှမမျော်လင့်မဲစိမ့်ပြရည်ညှိမထွက်တော့တဲ့အတွက်ဆန့်စစ်လိုက်တဲ့အခါမြေရည်တင်စီမံကိန်းကြောင့်ရေကြိုးတွေဝင်လာတာမို့အင်းထဲမှာငါးတွေလည်းပေါက်ဖွားလာစိမ့်ပြရည်ညှိလည်းမပေါက်ဖွားပေါက်ဖွားလာတဲ့ငါးတွေစားလို့တွင်းပိုးတွေလည်းမထွက်တော့တဲ့အခြေအနေဆက်ရောက်တဲ့အဖြေကိုရပါတယ်ဒါကြောင့်လေယာစိုက်ပျိုးရေးနဲ့ဆက်မြောင်းဝင်ကြီးဌာနနဲ့ငါလုံငန်းဦးစီးဌာနစတဲ့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ညှိနှိုင်းပြီး pH အဆင့်ပြန်မြင့်အောင်ကြံဆောင်ကြပါတယ်။ငါတွေကိုရှင်းထုတ်ပြီးအင်ပပလဲမှာချင်းတွင်းမြေရေစီမံကိန်းအနေနဲ့ရေအကန့်အသတ်နဲ့သုံးဖို့နဲ့ဒီနှစ်နွေဦးမှာတွင်းနဲ့စိမ့်မြရေညှိပင်တွေပြန်ပြိုးထောင်ဖို့စီစဉ်ခဲ့ပါတယ်။ဒီလိုစီစဉ်ထားတဲ့အတိုင်းဖြစ်မြောက်ပါရဲ့လား။ဒီစိမ့်မြရေညှိကိုပထမဆုံးတွေ့ရှိဖော်ထုတ်ခဲ့တဲ့ဒေါက်တာမင်းသိန်းက
ညမန်းလောက်တော့မရဘူးပေါ့တော့ခါတိုင်းလိုပုံမှန်တက်လာတော့မရှိဘူးတော့အပင်လေးတွေကတော့နည်းနည်းတော့မြင်ရတာပေါ့များလာတော့ပေါ့နော်ရေတစ်စက်ကိုဦးမှာ20စိတ်လောက်တော့မြင်ရပြီပေါ့ဒါနဲ့ရေရှိဆော့ကြတာကူကတော့ဒီပင်မြင်ရတော့တခြားပင်တွေလည်းမပြောက်သေးဘူးလေတခြားနောက်တစ်မျိုးလည်းမပြောက်သေးဘူးအဲ့ဒီနှစ်ခုရောနေတော့ကျွန်တော်တို့ကစားသုံးလို့မရသေးဘူးပေါ့နော
်စိမ့်မြရေညှိဟာ pH 10ထက်မြင့်မှပေါက်ဖွားရှင်သန်နိုင်ပြီးဒီအဆင့်ထက်နိုင်တဲ့ရေမှာတခြားအပင်တွေရောထွေပေါက်ရောက်နိုင်တာကိုပြောပြတာပါ။အင်းနဲ့မှာငါးတွေရှင်းသွားပြီမဲ့ရေချိုးဝင်းမြဲဝင်းနေတာမို့လူချင်းနဲ့ pH 10အဆင့်ကိုရောက်မလာတာပါ
။ငါးမိုင်ပတ်လေတဲ့မှာမီးတောင်ကြီးရှိတယ်လေ။သူက geologist တွေဆိုရ pyroclastic rocks တွေရှိတာပေါ့။အဲ့ဒါတွေက fragile ဖြစ်တယ်။ကျိုးလေပဲ့လေတော့ဗောဗျာ။အဲ့တော့အဲ့ဒီကြီးကတော့ရေစိတ်နဲ့အိဒီယာပဲဗျာ။အဲ့ဒီငါးမိုင်အပြင်ဘက်မှာဆိုရင်တော့ရေကသိပ်မသိပ်ဘူးပေါ့နော်။ဒီမျိုးစားကွာတယ်ပေါ့မိတော်မြေမဟုတ်ဘူးအဲ့တော့အဲ့ဒီငါးမိုင်ပြင်ဘက်ကိုပုံမှန်များများသုံးပြီးတော့ဒီငါးမိုင်အတွင်းမှာတော့ပြောရလို့ရှိရင်လိုအပ်တဲ့လောက်ကလေးပဲသုံးဖို့ကျွန်တော်အကြံပြုပေးမယ်ဒါဖြစ်မလာဘူးလေဖြစ်မလာတော့ဒီငါးမိုင်ပတ်လေတော့မှရေကို indication လုပ်နေသေးရတော့ဒီတွင်းတော်လေးကိုအဝေးများမှာပေါ့နော
်မြေတင်စီမံကိန်းကြောင့်2012ခုနှစ်ပိုင်းလောက်ခရဲက စင်းပြာရင်ကြီးအထွဲ့နှုံးရော့သွားပြီး2013မေလပိုင်းကစပြီးစင်းပြာရင်ကြီးလုံးဝမထွက်တော့တာပါ ခေယဗေဒစနစ်မှာတစ်ခုနဲ့တစ်ခုအပြန်အလှန်အမိသဟဲပြူနေတာမို့သဘာဝဟန်ချက်ပြတ်သွားရင်ငကိုအနေထားလဲပြည့်ရင်းသွားပါတယ်စင်းပြာရင်ကြီးလုပ်ငန်းကြောင့်သဘာဝကိုထိန်းချုပ်ဖို့လိုတဲ့အတွက်ဒေသခံတွေရဲ့လူနေမှုဘဝရင်းလိုက်ရပေမဲ့အကြောင်းကြောင့်သဘာဝကပြည့်ရင်းသွားတဲ့အခါတွစ်တော်ဂေဟာစနစ်လဲချွင်းသွားရပါတယ်ရှင်